NUG အမျိုးသားညီညွတ်ရေးအစိုးရကလက်ခံထားတဲ့တန်အမတ်ကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2022ခုနှစ်စက်တင်ဘာလအထိဆက်ရှိနေမှာဖြစ်တယ်လို့ VOA မြန်မာပိုင်းကပြောပါတယ်။လောလောဆယ်အထွေထွေညီလာခံမှာမင်ကွန်းပြောဖို့မဖြစ်နိုင်ပေမဲ့အခုအချိန်နေဟာတန်တမာဆက်ဆံရေးစစ်မျက်နှာမှာသူတို့ NUG အစိုးရအနေနဲ့အောင်မြင်တဲ့ခြေလှမ်းတစ်ခုရရှိလာတာလို့ယူဆကြောင်းလည်းပြောပါတယ်။တန်အမတ်ကြီးဦးကျော်မိုးထွန်းကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
စတေမာလာ29တနင်္လာနေ့ကျရင်ဒီကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အခါမှာတမ္မကြီးဦးကျော်မိုးထွန်းကမေကွန်းပြောကြဖို့မရှိတော့ဘူးဆိုတာကိုကျွန်တော်သိရပါတယ်။အဲ့တော့ဒီဥပမာအမေရိကန်တရုတ်ရုရှားစတဲ့နိုင်ငံကြီးတွေရဲ့တန်ရေးတမန်ရေးဂျားဝင်အပေးယူလို့ညှိနှိုင်းမှုတွေရှိခဲ့တာကြောင့်ဒီလိုကိစ္စရပ်တွေပေါ်လာတယ်လို့နားလည်ပါတယ်။အဲ့တော့တမ္မကြီးဒီကိစ္စသိသလောက်ရှင်းပြပေးပါခင်ဗျ။
ဟာဟုတ်ကဲ့မင်္ဂလာပါကျေးဇူးအများကြီးတင်ပါတယ်လို့ပြောကြလိုပါတယ်ခင်ဗျအဲခုနမေကွန်းနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂအဖွဲ့နိုင်ငံဒီအနေနဲ့ပေါ့နော်ဒီ general debate မှာတော့အဓိကအဖြစ်နိုင်ငံအကြီးအကဲတွေအစိုးရအဖွဲ့အကြီးအကဲတွေအဲဒုဝန်ကြီးချုပ်တို့နိုင်ငံခြားရေးဝန်ကြီးတို့ဝန်ကြီးတွေနောက်ဆုံးဝန်ကြီးတွေမစစ်မတက်နိုင်ရင်တော့ဒီမှာရှိတဲ့အများအားဖြင့်ကိုယ်စားလှယ်ဒီကောင်းဆောင်ပြီးတော့တလေတထရှိတယ်မိန်ကွန်းပြောလေးပြောတာရှိတာပေါ့နော်အဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့လည်းပေါ့နော်မိန်ကွန်းပြောဖို့ကိုကျွန်တော်တို့ inscribe လုပ်ခဲ့တယ်ပေါ့နော်အဲ့ဒါကတော့ပုံစံတရားကျွန်တော်တို့လုပ်ခဲ့ပါတယ်ပေါ့နော်အဲတော့ဒီ foreign policy magazine မှာပြောခွင့်ရတယ်မရဘူးကိစ္စဘလို့ပြောခွင့်မရဘူးဖြစ်သွားတယ်ဆိုတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့သူပြောထားတာရှိတယ်ဆိုတော့အဲ့ဒီမှာပါတဲ့အချက်လက်တွေရပါတော့တော်တော်များများကျွန်တော်နားလည်တဲ့အချက်တွေအစီနဲ့တူညီတဲ့ဆိုတဲ့ဥစ္စာမျိုးကိုကျွန်တော်သတိပြုမိပါတယ်တကယ်လည်းကျွန်တော် confirm လုပ်ရရင်လည်းတူညီပါတယ်ဒါကြောင့်မို့လို့ပေါ့နော်ဆိုတော့29ရက်နေ့မွန်လွဲပိုင်းမှာပြောဖို့ရထားခဲ့တာတော့ကျွန်တော်မပြောပြတော့ပါဘူးခင်ဗျဟ
ိုခုနကပြောတဲ့ဒီ foreign policy magazine မှာပါတဲ့ဒီနိုင်ငံကြီးတွေရဲ့ဂျာဝင်ညှိနှိုင်းမှုအခြေအနေပေါ့နော်ဘယ်နိုင်ငံနဲ့ဘယ်နိုင်ငံကြားမှာဘလို့အပေးယူရှိခဲ့တယ်လဲဆိုတာတော်တော်လေးပြောပြပေးလို့ရမှာ
ဟုတ်ကဲ့ကျေးဇူးပါတော့ကျွန်တော်အနေနဲ့တော့ဗောနော်ဘယ်နိုင်ငံတို့ပိုင်နိုင်တတ်ပြီးတော့ပြောဖို့တော့ခက်ပါတယ်ခင်ဗျဒါကြောင့်ကျွန်တော်အနေနဲ့တော့ဒီ foreign policy magazine မှာပါတဲ့ဥစ္စာလို့ပဲအဲကျွန်တော်အတန်းပြောပြရသေးဘာလို့လဲဆိုတော့အဲဒီမှာလဲကျွန်တော်တို့တန်တမန်နေရဲ့ဂျားထဲမှာလဲခုရဲ့နားလည်မှုလေးတွေခုရဲ့ကျင့်ဝတ်လေးတွေရှိရဆိုတော့ဗောနော်အချင်းမကြသေးတဲ့အတွက်ပြောလို့မရသေးတာပေါ့နော
်အဲ
ဒီခုလိုမျိုးကျွန်တော်တို့ဒီ credential ကိစ္စဆိုရင်ပေါ့နော်အများအားဖြင့်ဘယ်သူမှတော့မဲမခွဲကျင်ကြဘူးခင်ဗျအဖွဲ့ဝင်နိုင်ငံနေနေလေဒါကြောင့်ဒီမဲမခွဲဘဲနဲ့အားလုံးသဘောတူနိုင်မဲအားလုံးလက်ခံနိုင်မဲအခြေတစ်ခုရဖို့အတွက်ကိုဝိုင်းဝန်းဆွေးနွေးကြလေကြားထားရှိပါတယ်
ဆိုတော့အခုဒီကုလသမဂ္ဂညီလာခံမှာတနင်္လာနေ့တန်မတ်ကြီးဟိုစကားပြောခွင့်မလုပ်တော့ဘူးဆိုတာကဒီတန်တမန်ရေးမျက်နှာစာမှာနောက်ဆုတ်သွားတဲ့သဘောလားအောင်မြင်မှုရဖို့ရှေ့ခြေတလန်းတိုးလာတဲ့သဘောလားခင်ဗျ
ဟုတ်ကဲ့ဟိုကျွန်တော်ကတော့ဒုတိယမှတ်ချက်အပိုင်းကိုတော့ပို့ပြီးတော့ဟိုကျွန်တော်ဟို in line ဖြစ်ပါတယ်ခင်ဗျဘာလို့လဲဆိုတော့ကုလမကအထွေထွေညီလာခံကဟိုဒီတပတ်ထဲလောက်တာမဟုတ်ပါဘူးခင်ဗျညီလာခံကတစ်နှစ်ပတ်လုံးလောက်တာပါအထူးသဖြင့်ပေါ့နော်ကျွန်တော်ဒီ September နဲ့ December လောက်ကအဓိကကာလတစ်ခုဖြစ်တဲ့အတွက်ကြောင့်အဲ့ဒီကာလထဲမှာဆိုရင်ကျွန်တော်တို့မျက်နှာစုံကြီးအစည်းအဝေးတွေအများကြီးရှိတယ်။ဒါကြောင့်မလို့ပေါ့နော်ဒီတစ်ပတ်မှမပြောရမလဲဒီလိုမျိုးဟိုကာလတွေမှာပြောဆိုသွားမယ့်အနေအထားမျိုးပြောခွင့်ရတဲ့အနေအထားမျိုးရှိခြင်းအပြင်ပေါ့နော်ကျွန်တော်တို့ရဲ့ပြည်သူအတန်းပြည်သူတွေရဲ့ဆန္ဒကိုလာမယ့်ရတတ်ပတ်တွေမှာဒီမျက်နှာစာအနေအတစ်ဆင့်နိုင်ငံတကာအတိုင်းအဝိုင်းကိုပြောကြားပေးနိုင်မယ့်ဥစ္စာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံအတွက်မြန်မာပြည်သူတွေအတွက်ကောင်းတဲ့အကျိုးတစ်ခုရှိတယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ခင
်ဗျ။တမကြီးကိုဟလာဒီကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်အဖြစ်နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးခွင့်ရသွားပြီဆိုတော့ရေးနေတာရှိတယ်။အဲ့ဒီဟာကဘလို့ပါလဲ
။အဲကျွန်တော်တို့အခု Credential Committee ကမတွေ့သေးဘူးပေါ့နော်။အဲ Credential မတွေ့သေးတဲ့ကာလမှာဒီ96ချိန်မြောက်ဒီအထွေထွေညီလာခံမှာလဲပေါ့နော်။ဒီ continuity ဆက်ရှိနေမယ်ဆိုတဲ့ဥစ္စာကိုကျွန်တော်နားလေထားတယ်ဆိုတဲ့ဥစ္စာပေါ့နော်ခင်ဗျ
အဲ့ဒါကဘယ်လအထိလဲခင်ဗျ
ခုနပြောရ86ကြိမ်မြောက် ဟိုအထွေထွေညီလာခံဆိုတာကျွန်တော်တို့ဒီအခုအဲ2021 September 14ရက်ကနေစလိုက်ပြီးရင်2022 September နောက်တစ်ချိန်မှစခင်တရက်အထိပေါ့နော်ကြော်လို့ရပါအောင်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီရှေ့လာမဲ့အလားအလာမှာတမကြီးကိုအပြည့်အဝလက်ခံလာနိုင်မဲ့အနေအထားတွေရှိပါသလား
ဒီစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကလုံးဝအတိမတ်ပြုခြင်းအဲမရှိဘူးပေါ့နော်အဲမရှိတဲ့အတွက်အကြောင်းလေပေါ့နော်စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဒီလိုမျိုးညနေစာမှာလက်ခံမရှိဘူးဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဟိုကျွန်တော်နိုင်ငံတွေတော်တော်များများနဲ့ပြောဆိုရတဲ့ဥစ္စာတွေမှာတော့ဒါတွေကိုနားလည်ထားမှုရှိပါတယ်ဆိုတော့ဒါကြောင့်မို့လို့ပေါ့နော်ကျွန်တော်တို့စစ်ကောင်စီကိုယ်စားလှယ်တော့ဘလို့အနေထားပဲဖြစ်ဖြစ်ဒီမှာကိုစားပြုခွင့်ရဖို့မရှိဘူးဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်ပြောလို့ရတဲ့ဥစ္စာရှိပါတယ်အဲနောက်တစ်ခုကတော့ဟိုဆောက်ပါတော့ဒီမှာလက်ရှိရှိနေတဲ့အများအားကိုစလေအဲဆက်လက်တာဝန်ယူသွားရေးကိစ္စပေါ့နော်ဒီ continuity နဲ့ပတ်သက်လို့ဆိုရင်ဒီမှာရှိတဲ့အဖွဲ့ဝင်နိုင်ငံအချို့ကြားမှာတော့အတိုင်းအတာတစ်ခုထိနားလည်မှုဟိုဟိုယူထားပြီးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီ continuity တော့အဲဒီ96ချိန်မြောက်အစည်းအဝေးကာလအတွင်းမှာဆက်သွားနိုင်တယ်လို့တော့အဲကျွန်တော်နားလည်ထားမှုရှိပါတယ်ဒါပေမဲ့ခုနပြန်ပြီးတော့ပြန်ကောက်ရရင်တရားရာဂိုင်းနှုံးအတိအကျပြောဖို့ဆိုတာတော့ဘယ်ဟာမှမဖြစ်နိုင်ဘူးဒါကြောင့်ဖြစ်လာမဲ့အခြေအနေပေါ်မူတည်ပြီးတော့ပဲပေါ့နော်မြန်မာနိုင်ငံပြည်သူပြည်သားတွေအတွက်အကောင်းဆုံးဖြစ်နိုင်မဲ့အနေအထားမျိုးရှိမယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဒါကြောင့်ကျွန်တော်ဒီမှာအမြဲတမ်းပြောနေတယ်ပေါ့နော်ဓမ္မနဲ့အဓမ္မရှင်လာရင်ဓမ္မကအားပါမယ်ဓမ္မကနိုင်မယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့မျှော်လင့်နေယုံကြည်ရပေါ့နော
်တမ္မချီဥချုံမထုံကိုကိုညာဝင်းအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်